မင်္ဂလာပါခင်ဗျာအင်္ဂါညတရက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးကြီးပိုပြီးတိုးတက်ကောင်းမွန်လာအောင်လုပ်တဲ့နေရာမှာအစိုးရအနေနဲ့ဘယ်လိုအခက်အခဲအကျက်တဲတွေနဲ့များရင်ဆိုင်နေရပါသလဲဒါကိုကျွန်တော်တို့အဓိကဆွေးနွေးကြဖို့ပါအခက်အခဲမျိုးရှိလို့လည်းပဲတရားဥပဒေစိုးမိုးရေးအခြေအနေကအခုချိန်ထိတိတိတသာတိုးတက်မလာသေးတာလို့ပြောမယ်ဆိုရင်မှားမယ်မထင်ပါဘူးဆိုတော့ကဒီကနေ့အစီအစဉ်မှာပါဝင်ဆွေးနွေးကြသူတွေအားလုံးအနေနဲ့ကအခက်အခဲတွေအများကြီးကျွန်တော်တို့ထွေပြားဆွေးနွေးမယ်ဆိုတာအဓိကအကျဆုံးအခက်အခဲကြီးတွေကိုပဲအထူးအလေးပေးပြီးတော့ဆွေးနွေးကြပါလို့ကျွန်တော်ကြိုတင်ပြီးတော့ပန်ကြားပါရစေနောက်တစ်ခါကျွန်တော်တို့အဓိကအတက်နိုင်ဆုံးလိုရင်းတူရှင်းတဲ့ထိထိမိဆွေးနွေးပေးဖို့ကိုလည်းအထူးပဲပန်ကြားလိုပါတယ်ပင်တိုင်းဆွေးနွေးပေးဖို့အတွက်ဖိတ်ကြားထားသူနူကတော့တရားလူတော်ရှင်းနေကြီးတွေဖြစ်ကြတဲ့ရန်ကုန်မြို့ကဦးရောဘတ်ဆက်အောင်နဲ့မန္တလေးမြို့ကဦးသိန်းတန်းဦးလို့ဖြစ်ပါတယ်တရက်လီလိုင်းအစီအစဉ်ကနေကြိုးစိုးပါတယ်ရှင်းနေကြီးတို့ခင်ဗျာကျွန်တော်ရှင်းနေကြီးဦးသိန်းတန်းဦးနဲ့စားလိုက်ပါစေဆရာတို့အမြင်မှာတရားဥပဒေစိုးမိုးရေးတိုးတက်မလာတာအဓိကအစိုးရအတွက်ဘယ်လိုအခက်အခဲရှိနေလို့ပါလဲခင်ဗျာ
အဓိကအကြုံအချက်ကတော့ဒီတရားဥပဒေစိုးမိုးမှုမှာအဓိကမန္တန်တစ်ခုဖြစ်တဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ဟာဒီပြည်ရေးဝန်ကြီးလက်အောက်မှာရှိပြီးတော့ဒီပြည်ရေးဝန်ကြီးဌာနကတရှိအစိုးရရဲ့လက်အောက်အုပ်ချုပ်မှုအောက်မှာတိုင်းရိုက်ရှိနေတဲ့အတွက်သက်ဆိုင်ရာဒီတပ္ပရအပါဝင်ကြီးအုပ်ချုပ်ရေးဘက်ကဝန်ကြီးချုပ်တို့ကတော့ဟိုကိုဗစ်ရင်ပြီးအကြမ်းအကြကိုကဲနိုင်ဆုံးမရှိဘူးအဲ့ဒီအနေထားဒါကြောင့်မို့လို့ဒါကျွန်တော်တို့ဒီရဇမုတ်တွေသူပြောနေတယ်ကျွန်တော်ယူဆ
ပါဟုတ်ကဲ့တရားဥပဒေစိုးမိုးရေးပိုင်းတို့ကျွန်တော်တို့ပြောတော့ရဲတပ်ဖွဲ့တစ်ခုတည်းနဲ့တော့မဆိုင်ဘူးထင်ပါရဲ့ဆရာကျန်တဲ့အပိုင်းတွေမှာရောခင်ဗျတရားစီရင်ရေးပိုင်းပေါ့
အတူတူပါလေခင်ဗျအဲ့ဒီဟာတွေအားလုံးကလည်းပဲအစိုးရတောက်ကိုအချမှတ်ချက်ရောက်တယ်လို့ကျွန်တော်တို့ပြောလို့မရဘူးတရားစီရင်ဆိုရင်ခုချိန်ထိဒီမဲ့တော့မဆုံးသေးပါဘူးဒါအရင်တော့2008ဖွဲ့စည်းပုံရှင်ရဲဥပဒေပေါ်မှာဆရာနာရှင်စနစ်ကိုကာကွယ်တဲ့တရားစီရင်စနစ်ကြီးကိုထူထောင်ထားတာပေါ့နော်အဲ့ဒီသူကိုတိဆောက်ထားတာတိကျင်ထားတာလည်းအဲ့ဒီဆီယနာရှင်စနစ်ကာကွယ်တဲ့နှလုံးသားနဲ့တိဆောင်ထားတာဖြစ်တဲ့အတွက်အဲ့ဒီအမြင်တွေကိုဒီမိုကရေစီအစိုးရတရားဓာတ်အောက်မှာဟိုပြောလို့ရဖြစ်အောင်လုပ်ပြီးလို့လိုတယ်ထို့တူပဲဒီရှင်းနေကြုံရုံးလို့ပေါ့နော်တရားစွဲအဖွဲ့ကြီးတွေတရားဥပဒေစိုးမိုးရေးကဏ္ဍတစ်ခုလုံးကလည်းအမြင်တွေမပြောင်းလဲနိုင်သေးပဲနဲ့အစိုးရတရားဓာတ်အောက်ကိုလုံးလုံးများများမရောက်သေးဘူးလို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဥရောပဆောင်ရဲ့သဘောထားကိုလည်းသိပါစေ
ကျွန်မအနေနဲ့ပြောချင်တာကတော့ကျွန်တော်တို့လက်ရှိအနေအထားမှာ TIA မန္တိုင်ကိစ္စပေါ့နော်အဲ့တော့ဒီ TIA မန္တိုင်ကဘုံဝင်လက်ထက်မှာဒေါက်တာမောင်မောင်ကဆွေးနွေးကြည့်လိုက်တော့ပြန်တင်းခါနေပြီးတော့အတိတ်ပြန်မထူးကြရသေးတဲ့အတွက် TIA မန္တိုင်နဲ့ပတ်သက်ရင်အများကြီးစကားတွေပြောပြချင်တာပါအဲ့တော့တရားသူကြီးဆိုတဲ့သကလုံးမှာတောင်းပါတရားကြောက်ပြီးတော့တကြီးပဲကြံတော့တယ်အဲ့ဒီအနေထားမှာဒီတရားရှင်ကြီးဟာဘယ်လိုမှတိုးတက်လာနိုင်ကြအကြောင်းမရှိဘူးတရားရှင်ကြီးမန္တန်အဖြစ်ကိုဖွဲ့ကြီးအခုလက်ရှိဗာရဲ့ကြောက်ကြောက်ဖွဲ့ကြီးဝင်ချိန်ကဦးလေးပုံမှန်300ကျင်း330ပါပြတ်ခန်းကျဲအတိုင်းလုပ်မယ်ဆိုရင်တော့ဒါကတရားရှင်ကြီးမန္တန်အဖြစ်ပေါ်ပေါက်လာနိုင်တယ်မဟုတ်ရင်တော့တရားကြီးဟာအမိတ်ပြန်တိုင်းကိုဖတ်တဲ့အဖြစ်မျိုးနဲ့ပဲဖြစ်နေမှာမလွဲပါလို့ပြောချင်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့စီကိုအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့သောတာရှင်တူကအန်တိုဒီမောင်းမြွနယ်ကအန်တိုဒီပါတီလူမျိုးတာဝန်ကကိုဝင်းနှစ်ထုတ်လို့သူဤနေ့မှာရေးထားပါတယ်သူကတော့ဥပဒေပြည်ရေးမှန်တိုင်းကလွတ်တော်ကဥပဒေပြည်တယ်ထွက်လာတဲ့ဥပဒေကိုအုပ်ချုပ်ရေးပိုင်းနဲ့တရားစီရေးပိုင်းကအကောင့်ထဲပေါ်ပေးရမယ်ပေါ့နော်တဲ့စူရတော်ကတရားသူကြီးချုပ်ကိုအနိုင်ရပါတီကခန့်ခွင့်မရှိတာကတရားဥပဒေစိုးမိုးရေးရဲ့အဓိကအားနည်းချက်လားလို့ညင်းမိပါရဲ့တဲ့။ကျောင်းတင်တော်ကတရားလက်ရှိလာဥပဒေတွေရတရားသူကြီးချုပ်ကိုအစိုးရကခန့်ခွင့်မရှိဘူးပေါ့အဲ့ဒီလိုလား
။အဲ့လိုတော့မဟုတ်ဘူးဗျ။ဖွဲ့စည်းပုံရှင်အမှုတွေအရာပေါ်ပေါက်နေတာကတော့ဒီကဟိုတရားစီရင်မှာတရားသူကြီးကအသက်80အထိမလုပိုင်နိုင်ရှိတယ်လို့ကျွန်တော်တို့ပြထားထားတာ။ဒါပေမဲ့ကျွန်တော်တို့ဒီသမရရဲ့ဒုပိုင်ခွင့်ထဲမှာသူကသမရကနေပြီးတော့ဒီရွေးချယ်တင်နောက်ခံတဲ့သမရကနေပြီးတော့တွတ်တော်နှစ်ရက်ရှိမှဒီတရားသူကြီးချုပ်ရဲ့တရားသူတော်ချုပ်တရားသူကြီးချုပ်ရဲ့အမိစင်းကိုတင်သွင်းပြီးလေလို့ကြာထန်းတာပြီးသားဗျာနှစ်ရက်နဲ့အဲ့ဒီအတွက်ကြာမဟုတ်ပါဘူးကျွန်တော်တို့ခန့်ဝင်ရှိပါတယ်မပြင်းသုံးသေးတာပဲရှိတယ်တရားသူကြီး7ယောက်ပြီးခန့်လို့ရတယ်အခု9ယောက်ရှိရယ်7ယောက်ဆုံးသွားတဲ့အတွက်6ယောက်ကျန်ကျွန်တော်တို့9ယောက်ထပ်တိုးလို့ရတယ်အဲ့ဒီ7ယောက်ပြန်မှတရားပြည်တော်သူတရားလို့တော့တရားပြည်ရဲ့အမိစင်းကိုပြရတာတော်တော်ပြင်သွင်းခွင့်ရှိတယ်
ဟုတ်ကဲ့ ကျွန်တော်တရားစွနေမဲ့တရားရှင်တွေဖိတ်ခေါ်ပါမယ်ပထမဦးဆုံးရံပြဲမျိုးကဦးစောလွင်ဦးစောလွင်အစိုးရမှာတရားဥပဒေစိုးမိုးရေးခိုင်မာအောင်လုပ်ဖို့ဘယ်လိုအကျက်တဲ့တွေ့ပါလဲအဓိကအကြောင်းဆွေးနွေးပါခင်ဗျာ
၎င်းကျဖွဲ့စည်းပုံကိုတောက်ခံပါမယ်ဆိုတဲ့ဒေါ်အောင်ဆန်းသူကြီးရဲ့မင်းဆွေစီရင်လိုက်တဲ့အချိန်ကစားပြီးမှားနေပါလေနောက်တစ်ခုကဒီဦးကိုနေရဲ့အသက်ခံရမှုနဲ့တီရထွေးရဲ့အသက်ခံရမှုကိုချက်ချင်းရေးဖို့လိုပါလေဦးကိုနေကနိုင်ငံတော်ခေါင်းဆောင်တီရထွေးကနိုင်ငံတော်ရဲ့သမိုင်းဝင်အမျိုးသမီးတယောက်ဖြစ်နေပါလေဒီလူရဲ့ဒီမှာရခိုင်အရေးမှကြတော့ရခိုင်အရေးကိုချက်တွက်စရာမလိုဘူးလို့ပြောတာဦးကိုနေကြတော့သူဒေါအောင်ဆန်းသူကြီးကမြင်ရကြတာကိုမြင်လိုက်ရတယ်အင်တာနက်ထဲမှာဒီဟာကတရားဥပဒေစိုးမိုးရေးကိုလုံးဝကြောခိုင်းသွားတယ်လို့ဖြစ်နေပါလေနောက်တစ်ခုကဘာလဲဆိုတော့2008ဖွဲ့စည်းပုံမှာစစ်တပ်ကဓမ္မပိုက်ကြတာဒါဟာအဓိကအကျဆုံးချက်ပဲ
ဟုတ်ကဲ့ပါဦးစောလွင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
အဓိကကြတာကိုအဓိကကြရတဲ့အချက
်ဦးစောလွင်ကျေးဇူးအများကြီးတင်ပါတယ်နောက်တစ်ယောက်တစ်ထည့်ဖိတ်ခေါ်ပါမယ်စကိုင်းတိုင်းမြင်းမှုမြို့နယ်ကဒေါက်တာတန်တင်ဒေါက်တာတန်တင်ခင်ဗျာတရားဥပဒေစိုးမိုးရေးအစိုးရအထူးတရားမလုံးနိုင်တာဘယ်လိုအဓိကအခက်အခဲကြီးတွေရှိနေပါလဲခင်ဗျာ
အဓိကအခက်အခဲကတော့2008ခြေကဥပဒေရဲ့မှာပါတဲ့အိဋ္ဌတွေပါပဲခင်ဗျာကျွန်တော်အစိုးရကိုကြံပေးနေတာကတော့ခုနပြောသွားသလိုပြည်ရေးနဲ့တရားရေးကိုအစိုးရလက်အောက်ကိုတွင်းပေးပါလို့ကြံပြလိုပါတယ်။နောက်ပြည်သူတွေကနေ့စဉ်ခံနေရတဲ့ကိစ္စတွေကိုကျွန်တော်တို့ရင်ဆိုင်ဖို့အတိုင်ဖို့ကဘာမှမရှိပါဘူး။အဲတော့ပြည်သူ့အခွင့်အရေးကာဝယ်ဆောင်ရွက်ကော်မတီတွေကိုမျိုးလဲဖွဲ့စည်းပေးပြီးတော့ပြည်သူကိုယ်စားတိုင်ဝင်ပေးပါလို့ကျွန်တော်ကြံပြလိုပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒေါက်တာတန်းနဲ့ကျေးဇူးအများကြီးတင်ပါတယ်။ဆိုတော့ဘူရဘဆန်အောင်အခုစနေရက်ထဲမှာ2008ဖွဲ့စည်းပုံကိုထောက်ပြကြပါလေဒါပေမဲ့ကျွန်တော်ကစဉ်းစားမိတာက NLD ပါတီဦးဆောင်တဲ့အစိုးရသည်2008ဖွဲ့စည်းပုံကိုပြင်မယ်လို့တော့ပြောတယ်ဒါပေမဲ့ဒီ2008ဖွဲ့စည်းပုံအောက်မှာပဲရုပ်ောက်ပွဲဝင်ပြီးတော့မဲအများစုနိုင်ရပြီးတော့အစိုးရဖြစ်လာဆိုတော့2008ဖွဲ့စည်းပုံကိုမပြင်နိုင်သေးခင်မှာ2008ဖွဲ့စည်းပုံမှာပြဋ္ဌာန်းချက်တွေအတိုင်းလုပ်ရမှာပါ2008ဖွဲ့စည်းပုံကြောင့် 2008ဖွဲ့စည်းပုံကြောင့်လို့လက်ညှိုးထိုးနေုံတက်တက်နဲ့တရားဥပဒေစိုးမိုးရေးအခြေအနေမတိုးတက်တာကခိုင်လုံတဲ့အကြောင်းပြချက်လို့ပြောလို့ရပါရဲ့လားဦးရဘဆန်အောင
်ကျေးဇူးပါဒီလက်ရှိဘော်ဒီရဲ့အခြေခံဥပဒေမှာဒီလိုတရားလွတ်တော်ကျုံးမှာခံရမယ်တရားသူကြီးရဲ့အခြေခံကစီနေတဲ့အတိုင်းတရားလွတ်တော်တရားသူကြီးကနားနဲ့ဆောင်ရွက်ခဲ့လို့နောက်ဓမ္မမို့ရင်ဟိုတရားအရာရှိဒီလိုဥပဒေရရှိတဲ့ဆယ်နဲ့တောင်းတောင်းဆောင်ရွက်လို့ဓမ္မမို့တရားလွတ်တော်ရှင်ကြီးအနည်းဆုံးအနည်း20လိုက်ပါဆောင်ရွက်ခဲ့လို့ပြောတယ်အခုလက်ရှိဒီလိုတရားလွတ်တော်ကျုံးမှာဦးဆုံးမြို့ကဦးဆုံးမြို့အဲ့ဦးရတဲ့လူကလွင်ချန်နာရီအဲ့ဒီအချက်နဲ့မတိုက်ဘူး။စုံနီးတူကြပဲပြည်နေတဲ့တိုင်းပြည်ကအူတီအလုပ်တော်မှာလေဒုံးကြီးတူကြပဲကျွန်တော်အရင်ရှိနေဆိုလို့တရားမှာမပါဘူး။အခုမင်းတင်ကြီးကမှာပဲတရားလောက်နေရတော့ခဲတာကိုတွေ့ရတယ်။အဲ့တော့
ဆရာဆရာဦးရောဘာ
မန်တိုင်ဘူး
။ဆရာဦးရောဘာကျွန်တော်နည်းနည်းဖြတ်မိပြစီ
ဟုတ်က
ဲ့ကျွန်တော်ဆရာကဒီလူပုဂ္ဂိုလ်ကိုအဓိကပြောတဲ့သဘောရှိပါတယ်ကျွန်တော်ကစနစ်ကိုအဓိကပြောချင်ပါတယ်လူပုဂ္ဂိုလ်တွေကြောင့်ဆိုတာတဲ့ဟိုလူပုဂ္ဂိုလ်တယောက်တည်းနဲ့ဒီကိစ္စကလုံးလုံးမရပါဘူးဆိုတော့စနစ်ကိုကတကယ်ကိုခိုင်မာပါရဲ့လားတရားဥပဒေစိုးမိုးရေးတိုးတက်ဖို့ရအတွက
်ဒီလိုစိုးမိုးရေးတဲ့စနစ်အနေနဲ့ရတာတော့ခိုင်မာမှုမရှိပါဘူးဘာဖြစ်လို့လဲဆိုတော့တရားကြီးကလည်းအားနေတယ်လို့ဥပဒေအရာရှိတိုင်းကလည်းအားနေတယ်ပြည်သူအဖွဲ့ကြီးရနေပြီအားနေတယ်မကျင့်မှုမရှိတဲ့လူတွေနဲ့ပေါင်းဆက်နေရတော့ဘယ်လိုမှသိတဲ့မှန်နိုင်ကြရတာပေါ့
ဟုတ်ကဲ့ပါကျောင်းသင်းတန်းကရောဘယ်လိုမြင်လဲ
ဟုတ်ကဲ့ဗျာဟိုကျွန်တော်သဘောတူပါတယ်ဟိုလူမှန်နေရမှာပေါ့ဗျာကျွန်တော်တို့သွားလေသူဥက္ကဋ္ဌယူနေဝင်ပြောရဲပေါ့နော်အခုဟာကျွန်တော်တို့ကပုံတန်ကြပေါ့နော်ဒီ2008ဖွဲ့စည်းပုံကဟိုကခိုင်တဲ့လူတွေကသူတို့လူတွေအဘိုးကျူဟောင်းကြီးစစ်တပ်ကလူတွေဒီလိုလူတွေကိုဘေးကုပ်ပြီးတော့အချိန်ကထဲတော့ရဲတပ်ဖွဲ့မှာဟောအထူးကြီးအုပ်စုယူပြီးဌာနတော်တရားရေးဦးကြီးဌာနတော်ဖြစ်တဲ့သူရုံးတော်ဆိုတော့ဒီတမိုးလုံး၆စိတ်ဖြစ်ပြီးတော့တကယ်အကြီးအသေးနဲ့ပြည့်ဝတဲ့တရားပြည်တွေရှိပါတယ်အဲ့လိုလူတွေကနေရာမရဘူးသူတို့စက်တင်ရကြတော့ခေါ်ပြီးတော့သူတို့နဲ့နှိစက်တဲ့လူတွေထည့်ထားတဲ့အနေထားအရာတရားစွဲဖွဲ့ပြီးဒီကုလုံးတရားဥပဒေစိုးမိုးရေးကိုထမ်းဆောင်နေတဲ့အစီအယူရှင်တွေအားလုံးကအကြီးပေးမပြည့်မိဘူးလို့ပဲကျွန်တော်ပြောပါမယ
်။ဟုတ်ကဲ့ပါခင်ဗျာ။အမေရိကန်နိုင်ငံကမောင်တက်တနာအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတာတခုပြောပြပါမယ်။ကျွန်တော်နိုင်ငံတရားဥပဒေစိုးမိုးရေးအခြေအနေကတာမန်အောက်ခြေကိုမပြောနဲ့ပြည်သူတွေရဲ့ချက်တင်ပြောင်းလိုက်တဲ့ပြည်သူကိုယ်စားလှယ်တွေအစိုးရကရွေးချယ်ဆေးလွှတ်လိုက်တဲ့နိုင်ငံကိုယ်စားလှယ်တွေအတွက်တော့လုံခြုံမှုမရှိဘူးဆိုတာဥပဒေပညာရှိဦးကိုနီလှုပ်ချန်ခံရမှုကထင်ရှားပါ။ တရင်တော့တွေလိုကြံခံရတာဆောက်လို့တက်ငင်ပရိမှုတွေတူပေါ်လာနေတဲ့အထိတရားခံတွေကိုအလျင်မြန်ဖော်ထုတ်အရေးမယူနိုင်တာခေါရိုးကျိုးနေတဲ့တရားသူကြီးတွေရဲ့နေရာမှာတိတ်ခါတမာရီရှိပြီးဖြောင့်မတ်မှန်ကန်တဲ့တရားသူကြီးတွေနဲ့အစာမထိုးနိုင်တာတွေဟာအစိုးရအတွက်ကြီးမားတဲ့အကြံတဲ့တစ်ခုလို့ယူဆပါတယ်တကယ်တော့တရားဥပဒေစိုးမိုးမှုအခြေအနေဒီလောက်ထိဂျိုင်နေနေရခြင်းအဓိကအကြောင်းရင်းကပြည်ရဲကိုထိချုပ်ထားတဲ့ကာကြုံးတဲ့တာသက်ဆိုင်ပါတယ်အစိုးရနဲ့အနေချင်းတာသက်ဆိုင်နိုင်ပါတယ်အစိုးရရဲ့အားနည်းချက်ကတော့ပြည်ရဲကိုအစိုးရရဲ့စီမံအုပ်ချုပ်မှုအောက်ကိုရောက်အောင်မသိမ်းသွင်းနိုင်ခြင်းပဲလို့ယူဆမိပါတယ်ခင်ဗျားတဲ့ခုနဆွေးနွေးချက်တချို့နဲ့ဆင်တူရုံမရှိမယ်လို့ကျွန်တော်ထင်ပါတယ်အခုတည်းဆွေးနွေးမယ့်နောက်သောရရှင်တယောက်ဖိတ်ခေါ်ပါမယ်ထိုင်းနိုင်ငံမှာရှိတဲ့ကိုတီးလည်းမူကိုတီးလည်းမူထိုင်းနိုင်ငံကနေမြန်မာနိုင်ငံတရားဥပဒေစိုးမိုးတိုးတက်လာအောင်ဘယ်လိုအကြံတွေရှိနေလဲလို့ဆွေးနွေးချင်ပါတယ်လေခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီ2008ခြံဥပဒေရတော့အဓိကလိုအပ်ပါတယ်2008ခြံဥပဒေကိုနော်ပြင်ဆင်မလားအတိတ်ရေးဆွဲမလားအဲ့ဒါမှအဓိကမူတည်ပါတယ်ခင်ဗျာဘာဖြစ်လဲဆိုတော့ဒေါက်ဆန်းစစ်ကြီးကနော်အတွင်နဲ့အော်နေပါတယ်နော်လက်မှတ်ထိုးကြပါလက်မှတ်ထိုးခဲ့လို့ရှိရင်ကျွန်တော်တိုင်းရင်းသားဒေသမှာလက်ရှိအစိုးရစစ်တပ်တွေကနေရာဝင်ယူနေတယ်လက်နက်အင်အားအလွင်အားအပြည့်နဲ့နေရာဝင်ယူတာကျွန်တော်တွေ့ရပါတယ်ခင်ဗျာအဲ့ဒါကြောင့်မို့ကျွန်တော်အမှန်တမ်းဆိုရင်ဒါကောင်းလို့နော်တိုင်းသားကောင်းတော်နေနဲ့အဲ့ဒီကိစ္စကိုနော်တေးချာချာလေးလာပြီးတော့နော်ဆုံးဖြတ်ဖို့လိုတယ်လို့ကျွန်တော်မြင်တယ်
။ဟုတ်ကဲ့ပါကိုသိလိမ့်မယ်ကျေးဇူးများကြီးတင်ပါတယ်။နောက်တစ်ခုတစ်ဆက်တည်းဖိတ်ခေါ်ပါမယ်။စကိုင်းတိုင်းမော်လိုက်မြို့နယ်ကဦးမြို့မြင့်ပါဦးမြို့မြင့်သဘောထားဆွေးနွေးပါခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်လည်း2008ရဲ့ဖွဲ့စည်းပုံကိုပဲထောက်ပြလိုပါတယ်။အဲ့ဒီကဖွဲ့စည်းပုံကိုမပြင်ဘဲနဲ့ကတော့ဒီလိုနွားလာပြောင်းလဲသွားတော့မဟုတ်ကောက်ကောက်သွားနော်နော်တသက်ကောက်ကောက်လိုက်ဆိုတဲ့ပုံစံမျိုးလို့အဲ့ဒီတိုင်းဥပဒေလေးလို့ကတော့တရားဥပဒေစိုးမိုးရေးကဒီတိုင်းဖြစ်နေမှာပါလို့ကျွန်တော်ကထောက်ပြလိုပါတယ်အဲ့ဒီတိုင်
းဟုတ်ကဲ့ပါခင်ဗျာ
ပါပဲကျွန်တော်ဆွေးနွေးနေတာ
ကျေးဇူးများတင်ပါတယ်ဦးမျိုးမြင့်ကျွန်တော်တို့ဘက်ဆိုတော့ငင်းချမ်းကြီးကိစ္စပြောကြတယ်ငင်းချမ်းကြီးတိတ်ချမရသေးဘူးအပြစ်ခတ်ရစေရခိုင်မှာမရှိဘူးဆိုတော့ဒီအချက်တွေကတရားဥပဒေစိုးမိုးရေးကိုခိုင်မာမတည်ဆောက်နိုင်တဲ့နေရာမှာအဓိကဘလောက်ရေးပါတဲ့ခံကဏ္ဍကရှိနေပါလဲဆရာဦးတော်ဗတ
်ဒီအမြင်ကတော့တရားဥပဒေစိုးမိုးရေးကိုလည်းအဓိကထားပြီးတော့ဖွဲ့စည်းပုံခြေရာဥပဒေကိုပြင်ဆင်နိုင်မှသာလေမြင်းရည်ရည်ရည်ရည်ရည်ဒီမိုကရေစီရည်ရည်ကရှေ့တော့တိုးတက်နိုင်မယ်မဟုတ်ရင်တော့ဒီတော့ဘုရားအကျေကျေအများကြီးရှိပါလေ
ဟုတ်ကဲ့ဆိုတော့ဆရာဦးသင်းတော်ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်နိုင်သေးသေးရေတရားဥပဒေစုမှုတွေတိုးတက်အောင်မလုပ်နိုင်တော့ဘူးလား
အဲအတိုင်းဒါဘယ်ပဲရှိမှာပေါ့ဗျာဟိုနော်ဟိုအကြမ်းအကြမ်းအပြည့်အစုံတော့မဖြစ်နိုင်ဘူးဗျာကျွန်တော်ဘောက်ကခုနဆရာပြောတော်တဲ့အထက်မှာပါတယ်လို့ပဲငင်းချမ်းရေးတဲ့ဒီမိုကရေစီရေးတို့တရားဥပဒေစုမှုတွေကောင်းတဲ့ပန်းပဲဗျာတရားဥပဒေမစုမှုရင်ငင်းချမ်းရေးမရနိုင်ဘူးအဲ့လိုပဲငင်းချမ်းမရရင်လည်းကျွန်တော်တရားဥပဒေမစုမှုနိုင်ဘူးအဲ့တော့တရားဥပဒေစိုးမိုးမှုကြာတော့တယ်တော့ငင်းချမ်းကြီးရဖို့ကြာတော့2008ဖွဲ့စည်းပုံရှင်းအောင်ကြီးကအဓိကကြာတဲ့ဆက်ထုံးကြီးဖြစ်နေတယ်ပြဿနာရဲ့ပင်မပြဿနာကြီးကဒါဖြစ်နေတော့ကျွန်တော်တို့ကဒီဘူရာပဲပြန်ဆိုင်တာပေါ့ဗျာ
ဟုတ်ကဲ့
တော့ဒါကြီးရှင်းနိုင်မှာဖြစ်မဲ့တော့ပဲ
ဟုတ်ကဲ့ကျွန်တော်တခုထောက်ပေးခြင်းပါတယ်ဆိုတော့ကဲဆိုကြပါစို့ပြည်ထဲကြီးကအခုလက်ရှိကပြည်ထဲဝင်ကြီးကိုကောင်ရဲဦးစီးချုပ်ကတိုက်ရိုက်ခံထားတယ်နော်ဒီထဲမှာကျွန်တော်တို့ရက်တက်ဖို့ရှိတယ်တရားစီရင်ရှိတယ်ဟလားအကျဉ်းစည်းကဏ္ဍရှိတယ်ဆိုပြကဲဆိုကြပါစို့အဲ့ဒါတွေကိုတော်ဝင်ဦးစီးချုပ်ကတိုက်ရိုက်မခံဘဲနဲ့ဟလားအစိုးရကခံအစိုးရအကြီးအကဲကခံတမရလောက်ကိုအဲ့ဒါတွေလွှဲပေးမယ်ဆိုကြပါစို့တကယ်ပဲတရားဥပဒေစိုးမိုးရေးအခြေအနေတိုးတက်လာမယ်လို့ယုံကြည်ပါလားဆရာ
အဲကျွန်တော်တို့ယူနေလေဟို comparison ပေါ့နော်နိုင်ရှင်တရားဘောက်ဆိုတော့ဟိုပထဝီဆုံးအားဖြင့်တကယ်ကိုဆက်ဆိုင်နဲ့ကြကြုံးနားလေတဲ့လူတွေအောက်ကိုပြည်ညာဆိုင်ရာအဖွဲ့အစည်းတွေ institution တွေရောက်တာပဲနောက်တစ်ခါအဲ့လောက်နေတော့မပြီးဘူးကြာအဲ့ဒီထဲမှာရောက်နေတဲ့မိုးကြွရွှေကိုတွေတော်တော်ဟောက်ပါတကယ်ပညာရှင်ဘုံပဲနဲ့ဒီနေရာမှာဟိုအကြောင်းမျိုးမျိုးနဲ့ဓာပြီးတော့ဘိုးဘွားကြာလာပြီးတော့ဂျန်နတ်လူတွေရှိမှာပိတ်နေတဲ့လူတွေရှိအဲ့လိုလူတွေဖယ်ပြီးတော့ကျွန်တော်တို့သွားလေသူတပူပီတပရာကြီးဦးလီဝင်ပြောတယ်လို့ပဲလူမှန်နေရာမှာကျွန်တော်တို့တကယ်ကြာတီစောက်နိုင်တယ်ဌာနတွေကလည်းပဲတကယ်ရတားအစိုးရတပရာရဲ့အုပ်ချုပ်မှုအောက်မှာရှိတယ်ဆိုရင်တော့ဒါတွေဟာအခုအခြေအနေနဲ့အများကြီးသာလာမယ်လို့ကျွန်တော်ယုံကြည်တယ်
ဟုတ်ကဲ့ဥရောပကရောဘယ်လိုမြင်လဲ
ကျွန်တော်အနေနဲ့လည်းထုံနည်းကြည့်ကြပါလိမ့်ကျွန်တော်တို့တရားရေးနေပြည်မှာမဆိုင်တဲ့လူတွေကြီးမြန်မာပြည်သားတွေကတရားစီရင်နေပတ်သက်ရင်ဒီလူတွေရဲ့အမြင်ကအင်မတန်မှအဆိုးကိုမြင်ရတာဘယ်နဲ့မှမရှိတာကနိုင်ငံပေါင်းနေပြည်နဲ့ဘယ်သာရသားပြည်မယ်လို့ဥရီအတွေ့အကြုံမရှိတဲ့ခါကျတော့ဒီလိုကအဲ့ချေရအကြံပေးတွေပြီးတဲ့အချိန်ပြောတဲ့အချိန်လိုက်ပြီးဆုံးဖြတ်နေရလို့ဒီလူတွေကအတူနေလာနေရတယ်အမှုတမှု ီတော့ဒီအလုပ်တွေဆိုပြီးအကြီးကြီးကြီးကြီးတက်သွားရင်လည်းအများကြီးကပေခံနေရတော့ဘာမှအခြေတွင်းပြောလို့မရှိ
ဟုတ်ကဲ့
မကြမ်းပါဘူးအဲ့ဒီပြပို့ကိုခေတ်ချစ်ပါ
ဟုတ်ကဲ့ကျားတို့ရဲ့မိဆွေကြီးလူဖို့ကံပဲကြီးပဲဖြစ်မယ်ထင်ပါရဲ့မြန်မာနိုင်ငံရှိနေများကွန်ရက်ကတရားသူတွေရှိနေဦးလာထွန်းအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတာတခုလည်းရှိပါတယ်တရားစီရင်ဆိုင်ရာဖွဲ့စည်းမှုပုံစံပြည့်ဝမှုတရားရေးဝန်ကြီးဌာနကွယ်ပြောခဲ့တာကရင်းငံ့အကြောင်းလို့ဆိုချင်ပါတယ်တရားရေးနဲ့တရားစီရင်ဆိုင်ရာစီမံခန့်ခွဲမှုပြည့်ဝနေတာပါမဆလာစစ်ဆိုးရမတိုင်မီနဲ့မဆလာလက်ထက်အထိတရားရေးဝန်ကြီးဌာနရှိခဲ့တာဖြစ်ပြီးတရားရေးဌာနရှိနေကြုံရုံနဲ့အချင်းဦးစီးဌာနတွေကတရားရေးဝန်ကြီးဌာနအောက်မှာရှိခဲ့တယ်ဒီထဲရောက်မှာမဟုတ်ဘူးတိကျကြည်ရတဲ့ဝန်ကြီးဌာနတစ်ဖွဲ့အနေနဲ့တိကျတိကျလွတ်လပ်ကင်းလွတ်တဲ့တရားကြီးရာစီမံခန့်ခွဲမှုရှိခဲ့တာဖြစ်တယ်ဆိုတော့ဆရာဦးသိန်းသားကိုတစ်ချက်ပါပဲမာဆာလာစစ်ဆိုးရမတိုင်မီမာဆာလာလက်ထက်တရားရေးဝန်ကြီးဌာနရှိတယ်ခုနတရားရေးဌာနရှိနေကြုံအချင်းဦးစီးဌာနတွေကတရားရေးဝန်ကြီးဌာနအောက်မှာရှိတယ်ဆိုတော့အဲ့ဒီအချက်မှန်ပါလားဆရာ
မှန်ပါတယ်ဗျမှန်ပါတယ်တရားရေးဝန်ကြီးဌာနတိကျရှိပါတ
ယ်ဟုတ်ကဲ့ခင်ဗျအခုတော့မရှိတော့ဘူးပေါ့တရားရေးဝန်ကြီးဌာနတိကျ
ဟုတ်ကဲ့ဒါပြီးမဆလာခေတ္တရမျိုးကန်းတော့
ရှိတယ်တရားရေးဝန်ကြီးဌာနရေလို့ပြန်ဖွဲ့လာရင်ရောပို့တိုးတက်လိုက်တက်လာနိုင်သလားဆရာ
ကျွန်တော်တို့ကတော့အခုပြင်လုံးမှာစက်တဲ့ပြင်လုံးမှာအဲ့ဒါကိုအကြံပေးမလို့တရားရေးဝန်ကြီးဌာနဒူရီမို့လို့ရှိရင် Judicial Services Commission ဆိုတာနိုင်ငံတကာမှာရှိတယ်အဲ့ဒီဟာကဒီပြည်တော်စုတရားသူတော်တွေတို့ယူခံရုံသဗ္ဗရာတို့ဒီ President ပေါ့ဗျာသဗ္ဗပတိကိုပါတဲ့အဖွဲ့ရတယ်ဒီတော့ Admin ကိုတီးခြားကင်တာတို့ကတရားခွင့်မထိုင်ဘူးတော်တရားရှင်ကြီးကိုအုပ်စီမံအုပ်ချုပ်တဲ့အဖွဲ့ PDF ကပြီးကြပါဗျာအရင်တော့ဝန်ကြီးဌာနပါသူများနိုင်ငံမှာတော့ Judicial Service Commission လို့ခေါ်တာ
ဟုတ်ကဲ့
အဲ့ဒါမျိုးရှိဖို့လိုတယ်ဗ
ျဟုတ်ကဲ့ပါဆရာကျွန်တော်တော်လို့ရှင်နူးကြံပါတယ်တစတဲ့ပေးခေါ်ပါမယ်တူကစကိုင်းတိုင်းမော်လိုက်မြို့နယ်ဝေယုံသာကြီးဟောကဦးကြအောင်ပါဦးကြအောင်ဆိုနေပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်မြန်မာနိုင်ငံရဲ့တရားဥပဒေနဲ့ပတ်သက်ပြီးရှင်းပြရရင်တော့တိကျမှန်ကန်ပြတ်သားတဲ့တရားဥပဒေစိုးမိုးမှုကအမှန်တရားလိုအပ်နေတယ်လို့ဒီလိုမှန်ကန်လိုအပ်တဲ့မှန်တိုင်းကြီးတစ်ခုဖြစ်ပါတယ်လို့ထင်နေပါတယ်ဒီမှာကအကတိရစားတဲ့လက်ပေးရယူရှင်းရှင်းသွားရှင်းရှင်းသွားမယ်ဒီမှာဒီလိုမြင်ပါတယ
်ဟုတ်ကဲ
့ဆက်မှန်တော့ဒီစစ်စစ်ဖြစ်လာမယ်လို့ရှင်းနေတော့သင်ကြားလိုက်ရပါတယ်ခင်ဗျာအားလုံးဒီဝန်တော်သားအားလုံးဆက်မှန်ဆက်မှန်ကြပါစေ
ကျေးဇူးတင်ပါတယ်ခင်ဗျာဦးကြောင်ပြိတ္တအားလုံးနဲ့ကျမ်းမာချမ်းသာပါစေလို့ဒီဝန်တော်သားတွေကပြန်ဆုတောင်းပေးပါတယ်တစ်ဆက်နောက်တစ်ယောက်တစ်ဆက်တည်းပြီးခေါ်ပါမယ်ခင်ဗျာရန်ကုန်မြို့ကဆလိုင်းပွေကုန်းပါကဲဆလိုင်းအစိုးရမှတရားဥပဒေစမူရေးကောင်းအောင်လုပ်ဖို့ဘယ်လိုအကြက်တက်ခက်ခဲတွေတွေ့နေရလို့မြင်ပါတယ်
โอเคตามอาจารย์ပြောမယ်ဆိုရင်တော့ PTL ทุกခုချိန်ထိတရားစီရင်ကိစ္စမှာဆိုရင်တော့သူတို့တရားဥပဒေကိုအကူမဲ့စားသူတို့ငွေနဲ့အာဏာရှိပုဂ္ဂိုလ်ကိုသူတို့ကပို့ပြီးတော့အကူတော့ကျွန်တော်တွေ့ရပါတယ်အဲ့တော့တရားဥပဒေစုံမွေးဆိုတာ PTL ทุกလည်းပဲအရေးယူရမှာဖြစ်တဲ့အတွက်အဲ့ဒီအခြေအင်တာမှအရေးကြီးတယ်ပြီးရင်ကျွန်တော်နိုင်ငံရေးလောကလူကြီးတွေဖြစ်ပါတိုင်းလောကလူကြီးတွေဖြစ်ဖြစ်တရားဥပဒေစိုးမိုးကိုသူတို့ကစိတ်ဝင်စားပဲနဲ့နာခံချင်းတရားတွေနောက်ပြီးတော့မှဟောတစ္ဆာရှိချင်းတရားတွေပဲဟောပြီးတော့မှဘာတောင်းနာခံရမလဲဘာတောင်းတစ္ဆာရှိရမလဲဆိုတော့မပြောပဲနဲ့အရင်တုန်းကစစ်ဆိုးရလက်ထက်ကသူတို့ဟိုနေခဲ့တဲ့ပုံစံဖြစ်အတိုင်းလေအခုချိန်ထိနေရာနေလာရသေးတယ်ဆိုလို့ဆိုတော့သိရတဲ့အတွက်တရားဥပဒေစိုးမိုးကြီးဟာအောက်ခြေဖိုက်ကလည်းပဲဟောအဆင်မပြေသေးဘူးဆိုတော့လူထုအနေနဲ့ကျွန်တော်ပြောချင်ပါတယ်ဗျာ
ကျေးဇူးများတင်ပါတယ် slide ကျွန်တော်တို့ Facebook ကနေပြီးတော့ဆွေးနွေးထားတဲ့ဆွေးနွေးချက်၄ချက်အတူလေးတွေကျွန်တော်ပြောပြပါရစီဦးဆွေးနွေးချက်တစ်ခုကအထွေထွေအုပ်ချုပ်ရေးဌာနနဲ့ရဲဌာနကိုအယတအစိုးရလက်ထက်အပ်ပါကအချိန်တိကောင်းလာမှာပါတဲ့နောက်တစ်ခုကတော့အရေးကြီးဆုံးကတော့တရားရုံးတွေပါအတော်ကိုပျက်စီးလက်စားနေတာမသိလို့လားမသိကြအောင်စောင့်နေရလားတဲ့နောက်တစ်ခုကပြည်ထရေးအယတအစိုးရလက်အောက်ထဲရောက်ရင်တရားဥပဒေစိုးမိုးပြီးရှင်းနေတာကိုရှုပ်အောင်မလုပ်နဲ့တဲ့ဟုတ်ကဲ့ပါခင်ဗျာနောက်ဆုံးတစ်ခုကတော့တရားဥပဒေစိုးမိုးရေးအောက်ခြေအစဉ်ကစပြီးအခရီးလိုက်စားမှုတွေကိုတိတိယောက်ယောက်ကင်ကွယ်ဖြည့်ရှင်းစေလိုပါတယ်တဲ့သူတဘောတာပါဆိုတော့သူတွေအုပ်ချုပ်ရေးရဲတရားရုံးအကုန်လုံးပါပဲခင်ဗျာတရားဥပဒေစိုးမိုးနဲ့တက်ဆိုင်နေတဲ့အဖွဲ့အစည်းအကုန်လုံးပြင်ဖို့လိုနေတယ်ပေါ့နော်ဆိုတော့ကျွန်တော်တို့အချိန်10မိနစ်ကျော်ကျော်ရပါတယ်ဆရာဦးသိန်းတန်းဦးနဲ့ဆရာဥရောပဆောင်ကျွန်တော်အချုပ်မေးခွန်းပေးပါမယ်ဆရာဥရောပဆောင်အရင်ဆွေးနွေးပါခင်ဗျာလက်ရှိအစိုးရတက်တန်းအတွင်းမှာတက်တန်း၄နှစ်လောက်ကြာမှာလေလက်ရှိအစိုးရတက်တန်းအတွင်းမှာတရားဥပဒေစိုးမိုးရေးဒီထက်ပိုပြီးတိုးတက်လာမယ်အလားရှိပါလေရဲ့လားဆရာဦးဘတ်ဆောင
်တိုးတက်လာအောင်ဆိုရင်တော့ဒီမျိုးမျိုးခရိုင်အတရားသူကြီးအချင်းကလာတာမသိလို့နေနေရှိတယ်တက်နေတဲ့ပုံစံနဲ့ငွေကြေးပေါင်းဖို့မဟုတ်လို့မတော်နိုင်နေတဲ့အခါမှာပေါ်တဲ့ပုံပြန်ဖြစ်တယ်လက်ရှိကပြည်내တိုင်းတရားသူကြီးအစင်မှာကြောင်ကြောက်ရကိုမမမကန်လောက်တာတွေကိုမကြည့်နဲ့အမှုတွေတွေကဘယ်လိုတိုင်တိုင်ဒါမှအရေးကြီးမပြီးတော့လေဟိုသေ အဲ့လိုဒီနိုင်မှဖြစ်နေ
ဟုတ်ကဲ့ပါခင်ဗျာရောက်တင်တန်းဦးလက်ရှိဆိုရတတန်တော်မှာတရားဥပဒေစုမူရေးဒီထက်ပို့ပြီးတော့တိုးတက်ကောင်းမွန်လာမယ်အလားအလာရှိပါသေးရဲ့လားဆရာဘယ်လိုမြင်ပါသလဲ
အလားအလာလည်းရှိတယ်ကျွန်တော်လည်းညှို့လင့်နေဗျာဘာလို့လဲဆိုတော့ကျွန်တော်တို့27ရာစုပင်လုံးခုပြန်ဆပြီးတော့ဒီ6လအပြည့်မှာကျွန်တော်နဲ့သွားလိုက်သူဆရာဥက္ကူကြီးပေါ့ဗျာကျွန်တော်တို့တင်းနေတယ်တရားဥပဒေစုမူရေးနဲ့တရားစီရင်ပြုပြောင်းလာမှုစာတမ်းရှိပါတယ်အဲ့ဒီစာတမ်းကိုကျွန်တော်ထိတ်ထိတင်ဖို့ရှိတယ်အဲ့ဒီတရားစီရင်စနစ်ပြုပြင်ကြောင်းလမ်းမှုနဲ့ပတ်သက်တဲ့ဟာကိုလက်ခံပြီးတော့တရားကျွန်တော်နိုင်ငံတကာအထွေထွေအနေနဲ့ဒီလေးပြုစုနေပေါက်ဆက်ပြီးတော့ပြင်ဆင်နိုင်မယ်ဆိုလို့ရှိရင်တော့အခုချိန်တွေပို့ပြီးတော့တိုးတက်လာမယ်လားလားရှိတယ်လို့ကျွန်တော်ယုံကြည်တယ
်ဟုတ်ကဲ့ပါခင်ဗျာကာတွန်းဆရာစီရရဲ့ကာတွန်းတစ်ခုကျွန်တော်ဒီကုန်းကျုပ်လေးတို့ပြပါစီကာတွန်းထဲမှာရဲတပ်သားနဲ့ရဲစခန်းမှုနဲ့ရှိပါတယ်ရဲတပ်သားကတရားခံတယောက်ကိုဖမ်းလာပါတယ်ဂျိုးနဲ့စွဲပြီးတော့စခန်းမှုကခုံမှာထိုင်နေပါတယ်ရဲတပ်သားကစခန်းမှုကိုအလေးပြုပြီးတော့စီရင်ခံပါတယ်အဓိကတရားခံကိုမိလာပါပြီဆရာတဲ့သူ့လက်ထဲကျိုးနဲ့စွဲဖမ်းလာတာကိုရဲစခန်းမှုကကြည်ပါတယ်ဘုံတော်လို့တခွန်းမဲပြောလိုက်နိုင်ပါတယ်ဖမ်းလာတဲ့ရဲတပ်သားရဲတပ်သားဖမ်းလာတဲ့တရားခံကတော့စာရေးထားပါတယ်ကာတွန်းဆရာကတရားဥပဒေစိုးမိုးရေးပါတဲ့တရားဥပဒေစိုးမိုးရေးကိုယ်တိုင်ကတရားခံဖြစ်နေသလားလို့ကျွန်တော်စဉ်းစားမိပါကြောင်းတင်ပြရင်းဒီကနေ့ညအစီအစဉ်ဒီမှာပဲညီကုန်းချုပ်ပါတယ်အားလုံးပဲရှင်လန်းချမ်းမြေ့ကြပါစေနောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆောင်ကြတော့ပေါ့ခင်ဗျာ